မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့တရားမဝင်အုပ်ချုပ်နေမှုကိုချက်ချင်းရပ်တန့်ဖို့ဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်။အခုလိုတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကို EU ရဲ့ဥရောပပါလီမန်ကနေဒီနေ့ချမှတ်လိုက်ပြီးမြန်မာစစ်တပ်အနေနဲ့သတင်းမီဒီယာတွေနဲ့သတင်းတောက်တွေပေါ်နိုင်ငံရေးရည်မှန်းချက်နဲ့ဖန်ဆီးရေးယူမှုတွေကိုလည်းချက်ချင်းရပ်တန့်ကမတရားဖန်ဆီးထားတဲ့ဒီသတင်းတောက်တွေအားလုံးကိုလည်းချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။အလားတူပဲမြန်မာစစ်တပ်အနေနဲ့ဥပဒေမဲ့ဖမ်းဆီးထောင်ချမှုတွေညှဉ်းပန်းနှိပ်စက်မှုတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့တခြားမတရားတဲ့လုပ်ရက်တွေပါဝင်အကြမ်းဖက်လုပ်ရက်တွေအားလုံးရပ်တန့်ဖို့နဲ့သတင်းမီဒီယာဝန်ထမ်းတွေကိုတရားမျှတမှုမရှိစွာတရားရင်ဆိုင်ခိုင်းနေတဲ့လုပ်ရက်တွေကိုလည်းရပ်တန့်ပေးဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံအတွင်းသတင်းမီဒီယာတွေပေါ်ဖိနှိပ်မှုအဖြစ်မကြာသေးခင်ကပြစ်ဒဏ်စီရင်ခံရတဲ့သတင်းထောက်မတ်ထက်ထက်ခိုင်ပါဝင်ဦးစီသူအောင်မြင့်နဲ့မန်ညင်းညင်းအေးတို့ရဲ့အမှုတွေကိုလည်းဒီဆုံးဖြတ်ချက်မှာမိမောင်းထိုးဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ကအာဏာသိမ်းတဲ့အချိန်ကတည်းကဖမ်းဆီးထားတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုလွှတ်ပေးဖို့အတွက်လည်းတောင်းဆိုထားပါတယ်။မြန်မာစစ်တပ်ကထုတ်ပြန်ထားတဲ့တရားမဝင်ရေးပေါ်အခြေအနေကိုပြန်ရုံသိမ်းပြီးအရသာစုရပြန်လဲပေါ်ပေါရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရင်းနဲ့ရွေးကောက်ခံထားရတဲ့လွှတ်တော်မတ်တွေပါတဲ့လွှတ်တော်ကိုပြန်ခေါ်ယူပေးတို့ကိုလည်းဒီဆုံးဖြတ်ချက်မှာထည့်သွင်းတောင်းဆိုထားပါတယ်ခင်ဗျ။